မြန်မာစစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကပြည်ထောင်စုအစိုးရအဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်ပြီးအရင်ကတာဝန်ယူခဲ့တဲ့ဌာနဆိုင်ရာဝန်ကြီးချုပ်ယာရူတချို့အပြောင်းလဲရှိခဲ့တာပါ။စစ်ကောင်စီလုပ်ခဲ့တဲ့ပြောင်းလဲနဲ့ပတ်သက်လို့လေးလာသူတွေရဲ့တုံ့သက်ချက်ကိုပြည်တွင်းကစူးစီးပေးပို့ထားတာကိုကိုညာဝင်းအောင်ကပြန်လည်တင်ပြထားပါတယ
်။အာဏာသိမ်းစစ်ကောင်စီဟာကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်ပြည်ထောင်စုအဆင့်အစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းကြောင်းဩဂုတ်လ3ရက်နေ့ကကြေညာလိုက်တာပါ။စစ်ကောင်းဆောင်တချို့ယာဒူးကနေအနာပေးခံလိုက်ရတာရှိသလိုလူသစ်အစားထိုးတာပြောင်းလဲနေရချထားတာတွေလည်းရှိပါတယ်ဘူချုပ်ကြီးမြထွန်းဦးကိုကာကွယ်ရေးဝန်ကြီးဌာနကနေဖယ်ရှားပြီးသူ့နေရာမှာအရင်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ရေဟောင်းဘူချုပ်ကြီးတင်အောင်ဆန်းကိုအစားထိုးခန့်အပ်လိုက်သလိုပြည်ထရေးဝန်ကြီးနေရာကိုတော့ဒုတိယဘူချုပ်ကြီးစိုးထွတ်အစားဒုတိယဘူချုပ်ကြီးယာပြေးကိုပြောင်းလဲခန့်အပ်လိုက်တာပါစစ်ကောင်စီရဲ့အခုလိုအပြောင်းလဲတွေဟာစီးရီးအရာအရှိန်မြင့်ဖို့ရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလွတ်လပ်သောပြည်သူ့ရှေ့နေများတမကအဖွဲ့ချုပ်ကတရားလွှတ်တော်ရှေ့နေစောဘဦးလေးကသူ့အမြင်ကိုပြောပါတယ
်။ဌာနကြီးတစ်ခုကိုအကြီးကဲထားတယ်ဆိုတာကာလအတိုင်းအတာတစ်ခုထိပေါ့နော်ထားရတဲ့အနေဒါရှိတယ်။ဒါမှကလည်းသူကဌာနနဲ့ရင်းနှီးပြီးတော့ဌာနရဲ့လုပ်ငန်းဆောင်တာတွေကိုနော်ကြားပြပါလို့ရမယ်နေဒါမှရှိတယ်သို့တော့အခုဖြစ်နေတဲ့အခြေအနေမှာကအလွယ်တကူအရွှေ့အပြောင်းလုပ်နေတဲ့ကိစ္စတစ်ဖက်မှာလည်းသူတို့နိုင်ငံရေးရတရားဝင်မှုကိုလိုချင်တဲ့အခြေအနေဖန်တီးတယ်လို့မြင်မလို့တစ်ဖက်မှာလည်းစိတ်ရည်ကိုအရှိန်မြင့်မှုအတွက်လူပြောင်းနေတာပြောင်းတဲ့အနေအထားမျိုးတွေးရတယ
်အစိုးရအဖွဲ့အပြောင်းလဲကြားမှာတာဝန်အနာပေးခံရသူတွေဌာနပြောင်းခံရသူတွေနဲ့အသည့်ထပ်တိုးလိုက်သူတွေဘယ်လိုပဲရှိလာပါစေစစ်တပ်အုပ်ချုပ်ရေးဖြစ်နေလို့ဒါဟာဥက္ကဋ္ဌအမိန့်နဲ့သာဆက်ပြီးသွားနေမှာဖြစ်တယ်လို့မြမအရေးလိလသုံးသက်သူဥဖေတန်းကသူ့အမြင်ကိုပြောပါတယ
်စစ်တပ်အုပ်ချုပ်ရေးဆိုတာကတော့လေထိပ်ပိုင်းကောင်းဆောင်တယောက်ယောက်ကဒါအမိန့်အာဏာနဲ့အုပ်ချုပ်တဲ့သဘောပဲအောက်ရှင်မှာဘယ်လိုပဲပြောင်းပြောင်းသူတို့လူတွေကြီးပဲအဓိကသူတို့ဟိုလုပ်ရမှာကနိုင်ငံတည်ငြိမ်အေးချမ်းရေးဆိုရင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ပေါ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးတော့ဆွေးနွေးပြီးတော့ဆောင်ရွက်ရှင်းတာအကောင်းဆုံးဖြစ်ပါတယ်
မြန်မာစစ်တပ်ကလုပ်ငန်းစဉ်နဲ့ဥတီကြက်တွေကိုထိထိရောက်ဆောင်ရွက်နိုင်ဖို့အခုလိုပြင်ဆင်ဖွဲ့စည်းလိုက်တဲ့ဆိုပေမဲ့လူတွေသာပြောင်းပြီးမူဝါဒမပြောင်းလဲရင်နိုင်ငံအတွက်ကောင်းကျိုးဖြစ်လာမှာမဟုတ်ဘူးလို့ဥဖေတန်းကဆက်ပြောပါတယ်စစ်ကောင်စီဟာတိတ်မကြခင်ကပဲအရေးပေါ်ကာလတပ်တန်း6လထပ်တိုးလိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲဝန်ကြီးဌာနအပြောင်းလဲတွေလှုပ်လာခဲ့တာပါစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာစစ်ဘက်အရာရှိတွေကိုအရက်ဖက်နေရာတွေမှာပြောင်းလဲနေရာချထားတာယာရူအဖေရှားတာအသည့်ခန့်အန့်ဓာရီကိုအာနာသိမ့်ပြီးနောက်ပိုင်းမကြာခဏလှုပ်လိရှိပါတယ်အခုဒီချိန်အစိုးရအဖွဲ့အပြောင်းလဲလှုပ်တာမှာတော့ဝန်ကြီးဌာနနေရာတွေကိုအဓိကပြောင်းလဲလိုက်တာဖြစ်ပါတယ်အဲ့ဒီထဲမှာလေးလံ့နေတဲ့ပြည်ထောင်စုတရားသူကြီးချုပ်နေရာကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌဦးတာထေးလူ့အခွင့်အရေးကော်မရှင်တည်အဖြစ်အငြင်းစားတမ်မတ်ကြီးဦးပေါ်လွင်စိန်ပြည်ထောင်စုယာရူဝန်အဖွဲ့ဥက္ကဋ္ဌအဖြစ်ဟိုတယ်ခရီးဝန်ကြီးဟောင်းဦးအောင်တော်ခန့်အဂရီလိုက်စားမှုတိုက်ဖြည့်ရေးဥက္ကဋ္ဌအသည့်ဖြစ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အကြံပေးဟောင်းဦးစစ်အေးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးအဖြစ်နေပြည်တော်ကောင်စီဥက္ကဋ္ဌဟောင်းဦးတင်ဦးလွင်ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးအဖြစ်လူကယ်ပြန်ဝန်ကြီးဟောင်းဒေါက်တာသက်သက်ခိုင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးအဖြစ်ဒေါက်တာစိုးဝင်းတို့ကိုတာဝန်ပေးအခန့်အခဲ့တာဖြစ်ပါတယ်ပြည်ထောင်စုစီရင်စစ်ချုပ်လျှက်စစ်စွမ်းအားဝန်ကြီးစွမ်းအင်ဝန်ကြီးနဲ့အရုသမားရေးဝန်ကြီးနေရာတွေကိုတော့လူသစ်တွေနဲ့အစားထိုးခန့်အပ်ခဲ့ပါတယ်ခင်ဗျာ